ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အတွင်းမင်းညားကတိုက်ပွဲတွေပြီးမှာပဲရွာသား2500ခန့်ညီရက်ကနေတိမ်းဆောင်ထွက်ပြေးခဲ့ကြရတယ်လို့စစ်ဆောင်တွေနဲ့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်။ဒါဟာမြန်မာစစ်တပ်နဲ့အေအေတပ်ဖွဲ့တွေကြားတိုက်ပွဲတွေအတွင်းတစ်ချိန်ထဲမှာစစ်ဘေးရှောင်ရသူပမာဏအများဆုံးဖြစ်ပါတယ်။ထိုင်းအခြေစိုက်ဗီဒီယိုသတင်းတော့နိုင်ကွင်းအိမ်ကနေသတင်းပေးပို့ထားပါတယ်ရှင်။
မနေ့ကသတင်းလာနေညပတ်မြောက်ဦးမြို့နယ်ဖျားကြီးနဲ့မော်ရွာဟောင်းကြားဖြစ်ွားတဲ့မြန်မာစစ်တပ်နဲ့အေအေတို့တိုက်ပွဲကြောင့်ရွာသား2500လောက်စစ်ပေးတိမ်းဆောင်နေရတယ်လို့စစ်ဆောင်တွေကအကူအညီပေးဆောင်နေတဲ့မြောက်ဦးမြို့မြတ်ဆောင်ကျောင်းတိုင်တော်တစ်ပါးကအခုလိုမေးကြပါတယ
်။စစ်ပေးဆောင်ကအခုမြတ်ဆောင်မှာ9လောက်ရှိပါတယ်။ပြင်တခြား10ကျောင်းကျောင်းမှလေးရောက်နေလို့ပြရပါတယ်။အဲညာကဖြစ်တဲ့စစ်ကူကျောင်းဆက်ပြီးလာကြတဲ့စစ်ပေးကျောင်းတွေရေပက်ပါ။2500လောက်ရှိနေတာပေါ့။
မလာ၄ရက်နေ့ညနေ9နာရီကျော်ကဖြစ်ပွားတဲ့တိုက်ပွဲကြောင့်ဖျားကြီးရွာမော်ရွာတိတ်မော်ရွာဟောင်းကရွာသားတွေဟာစင်မောကန်းကျေးရွာနဲ့မြောက်မြို့နယ်မြတ်ဆောင်ကျောင်းရှစ်တောင်ဖုန်ကြီးကျောင်းလက်ကောက်ဆေးဖုန်ကြီးကျောင်းဖျားပေါ်ဖုန်ကြီးကျောင်းတွေမှာစစ်ဘေးတိမ်းဆောင်နေကြရတာပါစစ်ဘေးကျောင်းရွာသားတွေတပွဲပွဲရောက်ရှိနေကြရှိပြီးမနေ့ကမနေ့ကဆားရောက်နေမယ်လို့လည်းရခိုင်ရေးပေါ်ကူညီပေးရေးဖွဲ့ဝင်တွေကပြောပါတယ်လက်ရှိစင်မောကန်းရွာမှာစစ်ဆောင်ဥယျာဉ်1900ကျော်ရောက်ရှိနေတယ်လို့ဒီခိုင်ရေးပေါ်ကူညီပေးရေးဖွဲ့ကကိုခိုင်မင်းရှင်ကပြောပါတယ
်စစ်ဆောင်ရေးက1900ရွာလောက်ရှိနေသူတို့ကအခုလောလောဆယ်ကျတော့ဖုန်ကြီးကျောင်းတိုင်ရင်ကျောင်းတွေမှာနေရချင်တယ်ဒါကနေထိုင်ရတဲ့အတွက်ကြောင့်တော့နေနေအခက်ခဲရှိရပါဘူးသူကအမြင်နဲ့နေသိမ်းဝေးနေတယ်အဲ့ဒါကြောင့်ဟိုဘသူမှမတော်ရကြတဲ့အခြေအနေတခုရှိနေလို့
မင်းညာကခြေချောင်းကျေးရွာအုပ်စုဖျားကြီးရွာဘက်မြန်မာစစ်တပ်နဲ့ရခိုင်အေအေတပ်တို့တိုက်ပွဲဖြစ်ပွားခဲ့တဲ့အချိန်တွေကတော့ကိုတိုင်စစ်ပေးတင်းချောင်းနေရသူလည်းဖြစ်မကြသေးခင်ကကျေးရွာအုပ်ချုပ်ရေးမှူးတာဝန်ကလည်းနှုတ်ထွက်ခဲ့သူလူလက်ဖြစ်တဲ့ဦးမောင်ဆုံးတင်းကအခုလိုပြောပါတယ
်ခမနာကြီးကြော်ကြော်လို့မဒီပြင်းချင်ဖြစ်တယ်ဒီဆိုင်ဆိုင်ကနေမြန်မာစစ်တပ်နဲ့လည်းပြီးလို့ပြီးတယ်မြန်မာစစ်တပ်ရောက်လာတော့ကျွန်တော်ပြီးတယ်စစ်တပ်ကနေလာတော့ဟိုကျွန်တော်တို့ဖျားကြည့်ရောမှာဖုန်းကြောင်းမှာဒီကတော့တောင်းမတော့မှာပဲရှိပါဘောနာမည်ကြီးဆိုင်ရသည်နောက်တင်တော့အမှုကြီးပေါ့တော့တယ်မော်ရော်ဟုတ်ကဟိုထိခိုက်မှုတော့ကျွန်တော်တို့အစ်မပြောသေးဘူးလေကျွန်တော်တို့ကလည်းမနေ့မှုလဲတာနဲ့အကုန်မော်ရဟမော်ရတဲ့ဖျားကြီးလူကြီးတထောင်ကျော်လောက်ကျွေးစင်မခဲ့မှာပါကျွန်တော်တို့ကလည်းပြည်ရောပြည်ရောမှလူတရားမှမကျဘူးကြ
။မနေ့ကတိုက်ပွဲဖြစ်စဉ်မှာမြန်မာတပ်မတော်ကဖျားကြီးကြီးရွာရွာဖုန်းကြီးကျောင်းမှာနေရာယူထားပြီးလေးမျိုးမြင့်တစ်ဖက်ကမော်ရဆက်နားမှာရှိတဲ့ရခိုင်တပ်မတော်နဲ့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။လေးမျိုးမြင့်တစ်လျှောက်မှာရှိတဲ့ရွာသားတွေကလည်းစစ်ပေးတင်းဆောင်လာနေကြရတာပါ။တိုက်ပွဲတွင်လူနေအိမ်ခြေတွေစီးကမ်းမှုရှိခဲ့ပြီးလက်ရှိတိုက်ပွဲဖြစ်ပွားရာရွာတွင်မြန်မာစစ်တပ်ကနေရာယူထားတာကြောင့်ရွာသားတွေထွက်ပြေးလာရတာဖြစ်တယ်လို့စစ်ဆောင်သူကပြောပါတယ်။ဒီတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးတပ်မတော်တရင်မှကြံကြားရေးဖွဲ့အသွင်းမှုကိုဆက်သွယ်ရမှာဆက်သွယ်လို့မရရှိခဲ့သလိုအနောက်ပိုင်းတန်းစစ်သနာချုပ်တပ်မတော်ပြောရေးစုခွေရှိသူဗိုလ်မှူးကြီးဝင်းစော်ဦးကိုဆက်သွယ်နေမြန်းရမှာခကြီးလွန်နေလို့အချိန်တွေကိုမသိရှိသေးကြောင်းပြောဆိုခဲ့ပါတယ်။
ကျွန်တော်ဘာမှမသိသေးလို့မေးတဲ့ဟာကိုလည်းကျွန်တော်ဖြေနိုင်မှာမဟုတ်ဘူး။ကျွန်တော်အခြားတမီဟာကိုရောက်နေလို့အကုန်လုံးမေးတဲ့နေဝင်ဆိုလည်းကျွန်တော်အတိုင်းလိုပါလို့ပြန်မေးပါနာနဲ့ဆိုတော့ဟွာဖြစ်လို့
။ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခါကလည်းတိုက်ပွဲသတင်းချက်လက်တွေသူ့စီမရောက်သေးကြောင်းပြောဆိုပါတယ်။မလာ၃ရက်နေ့ကအချင်းမြင့်နယ်ပလဝါမြို့နယ်အုတ်တလင်းချောင်းနောက်ဘက်ခံခတ်တောင်ကျောဘက်မှာမြန်မာစစ်တပ်နဲ့အီရိုချာတိုက်ပွဲဖြစ်ပွားခဲ့တယ်လို့အဲ့ဒီနေ့မှာလည်းရတိတောင်မြို့နယ်ရေဆိုးချောင်းရွာနီးမှာရေဆိုးချောင်းပြူဟာကစစ်ကြောင်းတစ်ခုနဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။မနေ့ကနိုဝင်ဘာလနဲ့ဒီနေ့မလာတိမြန်မာတပ်မတော်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ကမြို့နယ်၅မြို့နယ်နဲ့ချင်းပြည်နယ်ပလဝါမြို့နယ်တွင်စစ်ဘေးရှောင်ဥယျာဉ်သက်တောင်းဝန်းကျင်ကရှိလာနေပြီဖြစ်ပါတယ်ခင်ဗျာ။